သူဆက်နားဆင်ရမယ့်အမျိုးသမီးကဏ္ဍမှာဆိုရင်တော့အမေရိကန်သမ္မတကတော်လော်ရာဘုရှ်ရဲ့မြမဒီမိုကရေစီအရေးထောက်ခံအားပေးမှုတွေနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းစီစဉ်တင်ဆက်ထားပါတယ်ရှင
် The situation in Burma has been of great interest to the United States. Our First Lady Laura Bush has taken personal interest in this issue.
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်သမ္မတကတော် Laura Bush ကိုယ်တိုင်စိတ်ပါဝင်စားမှုရှိခဲ့ပြီးရည်ရွယ်ဆောင်ရွက်တာတွေရှိခဲ့ပါတယ်။ကုလသမဂ္ဂအထွေထွေချုပ်နဲ့လည်းဆွေးနွေးပြောဆိုခဲ့တာတွေရှိတယ်လို့သူနဲ့တခြားပုဂ္ဂိုလ်တွေရဲ့ခုလိုဂျိုးပန်းအထုတ်မှုတွေစိုးရိမ်မကင်းဖြစ်မှုတွေကြောင့်ခုလိုစီဝေးဝဲခေါ်ယူနိုင်ခဲ့တာဖြစ်ပါတယ်။မစ္စတာဂမ်ဘာရီအနေနဲ့မြန်မာနိုင်ငံမှာလက်ရှိအခြေအနေအကြောင်းကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုရှင်းလင်းတင်ပြခွင့်ရခဲ့တာလည်းဖြစ်ပါတယ်လို့မင်းကချင်းပတ်ခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ဒီကပိတ်အလွတ်တဘောစီဝေးဝဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆယ်မီခလီဇတ်ကသတင်းတောက်တွေကိုပြောသွားခဲ့တာဖြစ်ပါတယ်။သမ္မတကတော့လော်ရယ်ဘုရှ်အနေနဲ့မြန်မာနိုင်ငံအကြောင်းပဲလို့စပြီးစိတ်ပါဝင်စားခဲ့တယ်လေတကယ်တော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ရုန်းကန်မှုကနေစတင်ခဲ့တာဖြစ်တယ်လို့ Mrs. Bush ကသတင်းတောက်တွေကိုမကြာခဏပြောခဲ့ဘူးပါလေဒါကြောင့်မို့လဲမြန်မာနိုင်ငံရဲ့ခဏရင်ဆိုင်နေရတဲ့လူခွေရဲ့အခြေအနေဒုက္ခသည်များအခြေအနေနိုင်ငံရေးအကျဉ်းသားများရဲ့အခြေအနေ HIV AIDS ရောဂါအခြေအနေစသည်တို့နဲ့ပတ်သက်လို့ဝိုင်းဝန်းကူညီဖြေရှင်းပေးဖို့သိဆန္ဒရှိလာခဲ့တာဖြစ်တယ်လို့လည်းသူကဆိုခဲ့ပါတယ်။မိနစ်တုန်းကအခုလိုအချိန်ဖြစ်တဲ့စက်တင်ဘာလ19ရက်နေ့တုန်းကကုလသမဂ္ဂမှအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံရဲ့လုံခြုံရေးကောင်စီမှအဆိုပြုချက်တရကိုကမကဋ္ဌပြုတင်သွင်းဖို့စီစဉ်နေချိန်မှာသမ္မတကတော်လော်ရယ်ဘုရှ်နေနဲ့ကုလသမဂ္ဂမှမြန်မာနိုင်ငံအကြောင်းစကားဝိုင်းဆွေးနွေးပွဲကျင်းပခဲ့ပြီးမြန်မာနိုင်ငံရဲ့ညှိုးချမှုရရှိစေဖို့ဆောင်ရွက်ပေးခဲ့ဘူးပါလေ။ခုဒီချိန်လေမစ္စစ်ဘုရှ်နေနဲ့နောက်တွင်ပါမှာကုလသမဂ္ဂကိုတွားရောက်ပြီးမြမအရေးနှိုးဆော်ဖို့ရှိကြောင်းလည်းတန်တမန်သတင်းရက်ွက်တူရသိရပါလေမြမနိုင်ငံမှာလောင်စာစီစည်းနှုံတိုးမြင့်မှုပြဿနာကြောင့်ဆန္ဒပြမှုများဖြစ်ပွားခဲ့လို့မြမအာဏာပိုင်တွေထောက်ခံတဲ့စွမ်းအားရှိတွေကဆန္ဒပြလှုပ်ရှားသူတွေကိုရိုက်နှက်ဖမ်းဆီးခြင်းကလည်းသမရကတော်အနေနဲ့ကုလသမဂ္ဂအထွေထွေချုပ်ဘန်ကီမွန်ထံကိုယ်တိုင်ဖုံးဆက်ပြီးပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်မှုတိုက်တွန်းခဲ့တာတွေရှိပါလေဒါအပြင်မကြသည်မိကလေးအင်ဗျူတော်မှာသတင်းတောက်တချို့ကိုဖိတ်ခေါ်ခဲ့ပြီးမြန်မာနိုင်ငံအကြောင်းသတင်းစာရှင်းလင်းပွဲကျကျင်းပခဲ့တယ်လို့မြန်မာနိုင်ငံရဲ့လုံခြုံရေးကောင်စီမှထပ်တင်ပြဆွေးနွေးဖို့လည်းတိုက်တွန်းပြောဆိုခဲ့တာတွေ့ရှိပါတယ်။ဒီနှစ်စောစောပိုင်းမေလ23ရက်နေ့ကသမရကတော်နေနဲ့အမျိုးသမီးအထက်လွှတ်တော်မှတွင်နေပူးပေါင်းပြီးမြန်မာနိုင်ငံဆိုင်ရာအမျိုးသမီးအထက်လွှတ်တော်မှများကော့ကော့စ်ကိုဖွဲ့စည်းကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့နေအင်ကျေကျုပ်တတန်နောက်တစ်နေ့ထပ်မတိုးမီသူမကိုပြန်လှုပ်ပေးဖို့မြန်မာစစ်စုရကိုတောင်းဆိုခဲ့ပူပါလေ
We urge the generals in Burma to release Aung San Suu Kyi on May
28 လာနေဆက်ခုနှစ်နေ့ကြဒေါ်အောင်ဆန်းစုကြည်ကိုပြန်လှုပ်ပေးဖို့မြန်မာစစ်ဘုချုပ်တွေကိုကျမတို့တိုက်တွန်းပါတယ်လို့သမရကတော်ကထိုစဉ်ကပြောသွားတာဖြစ်ပါလေဒါအပြင်မြန်မာနိုင်ငံဆိုင်ရာအထက်လွှတ်တော်အမျိုးသမီးများ Caucus အဖွဲ့ဟာအမေရိကန်ရဲ့အဓိကနိုင်ငံရေးနှစ်ပါတီစလုံးရဲ့ထောက်ခံမှုရရှိတဲ့အဖွဲ့ဖြစ်တယ်လို့လည်းသမရကတော်ကထိုစဉ်ကထောက်ပြသွားခဲ့ပူပါတယ်
။ I want everyone to realize that these are Republican and Democratic senators, that this is a bipartisan issue. အလုံးကိုနားလည်ဖို့ပေါ့ဒီက
ဒီလိုရှာမှုဟာ Republican ရော Democrat တွေရောနှစ်ပါတီစလုံးကထောက်ခံတဲ့ကိစ္စဖြစ်တယ်လို့ဒီတိုက်တွန်းစာကိုလက်မှတ်ရေးထိုးခဲ့ကြတဲ့အမျိုးသမီးလွှတ်တော်အမအားလုံးဟာဒေါက်အောင်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံမှာရှိကြတဲ့ mix way အားလုံးနဲ့အတူရပ်တည်ပါတယ်ဆိုတာကိုကြားသာလို့ဖြစ်တယ်လို့ထိုစဉ်က Mrs. Bush ကပြောသွားတာဖြစ်ပါတယ်။ထိုစဉ်မြန်မာနိုင်ငံဆိုင်ရာအမျိုးသမီးအထက်လွှတ်တော်မှများ Caucus အဖွဲ့ဥက္ကဋ္ဌ California ပြည်နယ်က Democrat အထက်လွှတ်တော်မှ Dianne Feinstein ကလည်းမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက် Mrs. Bush ရဲ့ဆောင်ရွက်ချက်ကိုချီးကျူးပြောကြားသွားပါတယ်
။ Mrs. Bush, your passion, your knowledge and your profound sense of justice shine through when you talk about the need for change in Burma.
တရားမျှတမှုအပေါ်သမရကတော်လော်ရယ်ဘုရှ်ယုံကြည်မှုပြင်းပြတာကိုမြန်မာနိုင်ငံမှာအပြောင်းလဲဖော်ဆောင်ဖို့လိုအပ်တဲ့အကြောင်းသူပြောတဲ့အခါတိတ်ကိုပေါ်လွင်လာတာတွေ့ရပါတယ်လို့ကယ်လီဖိုးနီးယားထက်လွှတ်တော်မှ Dianne Feinstein ကပြောသွားတာဖြစ်ပါတယ်။သမရကတော်လော်ရယ်ဘုရှ်အနေနဲ့မြန်မာနိုင်ငံရေးစိတ်ပါဝင်စားမှုပြင်းပြတဲ့အတွက်လေဇွန်လ7ရက်နေ့ကအင်ဗျူတော်မှာ ENC ကမြန်မာတိုင်းရင်းသားများကောင်စီအဖွဲ့ကိုယ်စားလှယ်၃ဦးတို့နှင့်တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအခြေအနေအကြောင်းကိုဆွေးနွေးခဲ့ပါတယ်။ခုလိုသမရဂရောရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စွမ်းဆောင်ချက်ကိုထိုင်းချေဆိုင်မြန်မာနိုင်ငံဒီမိုကရေစီနဲ့ဖွံ့ဖြိုးရေးအင်အားစုဥက္ကဋ္ဌမတ်ခင်အောင်မာကခုလိုသူ့အမြင်ကိုပြောပြပါတယ်
။ခုလိုမျိုးအမေရိကန်သမရဂရောအနေနဲ့မြန်မာဒီမိုကရေစီရေးနောက်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်လို့မြောက်ရေးသတ်တဲ့ဒီလိုမျိုးကိစ္စတွေကိုဆက်ဆက်မပြတ်သူ့အနေနဲ့တိုက်တွန်းနှိုးဆော်တာတွေမြန်မာဒီမိုကရေစီရေးအတွက်ကိုအားပေးမှုတွေလုပ်ခဲ့တာတွေကျွန်တော်တို့တွေ့ရပါတယ်ဒီလိုမျိုးတွေ့ရတာကျွန်တော်တို့အင်မတန်မှအားရစရာကောင်းပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီဒေါ်ဆန်းစုကြည်လို့ဒီမိုကရေစီရေးခေါင်းဆောင်အမျိုးသမီးတစ်ယောက်ဘာလက်နှမ်းမှလည်းမရှိဘူးသူ့နောက်မှာရှိတာကပြည်သူပဲဖြစ်တယ်ကြည်သူရဲ့မြေတားကိုတကယ်ရယူထားနိုင်တဲ့အကြမ်းမဖက်တဲ့ဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းနေတဲ့အမျိုးသမီးထောင်ဆောင်တယောက်ကိုစစ်တပ်ဗိုလ်ချုပ်တွေကမတရားအနိုင်ကျင့်ပြီးတော့မှဖမ်းဆီးထိန်းသိမ်းထားတဲ့ဒေသဒါတွေကိုသမရကတော်အနေနဲ့အမျိုးသမီးထောင်ဆောင်တယောက်အနေနဲ့သူဟာဘယ်လိုမှဒီမျက်ကွယ်မပြုတ်နိုင်တဲ့အတွက်ကြောင့်မလို့အခုလိုမျိုးသူဟာမြန်မာဒီမိုကရေစီရေးကိုရှေ့တန်းကနေပြီးတော့မှကြိုးပမ်းဆောင်ရွက်ပေးနေတဲ့သူတယောက်ဖြစ်လာတယ်လို့ကျွန်မဒီလိုမြင်ပါတယ်။အထူးသဖြင့်တော့ကျန်ခဲ့တဲ့ကလအတွင်းမှာဖြစ်သွားတဲ့ငင်းကျစွာကြည်သူရဲ့ဆန္ဒပြမှုတွေမှာဆိုရင်လေမဆုဆုနွေမဆူရွေးပေးမနီလာပေးမမီမီနော်အုံးကစသဖြင့်အမျိုးသမီးကောင်းဆောင်တွေကနေပြီးတော့မှကြည်သူရှေ့ကနေမမမမရက်ပြီးတော့မှငင်းငင်းချမ်းချမ်းနဲ့ဆန္ဒပြထုတ်ဖော်မှုတွေကိုဥဆောင်လာတဲ့ခါလာမှာမကျောင်းစီရကသမရကတော်အနေနဲ့အခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေကိုအမျိုးသမီးတွေရေရွချင်ချင်ရေနဲ့ရှေ့တန်းကနေပြီးတော့မှကိုကြိုးမှုဖက်ပဲကြိုးပမ်းနေတဲ့ကိစ္စတွေဒေါ်ဆန်းစုကြည်ရဲ့အနေနဲ့ခံပြီးတော့မှမြန်မာပြည်ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုသူ့အနေနဲ့အမျိုးသမီးတွေကိုပံ့ပိုးမှုလည်းပါတယ်ဒီမိုကရေစီကောင်းဆောင်တဲ့အနေနဲ့အခုလိုမျိုးသက်သက်ကျမတို့ဒီမိုကရေစီရေးကိုကြိုးပမ်းဆောင်ရွက်ပြီးတော့မှတူနိုင်တဲ့နေရာနေပြီးတော့မှကြိုးပမ်းပေးနေတဲ့သမရကတော်အနေနဲ့အခုရှေ့လျှောက်ပြီးတော့မှတထူးသဖြင့်ကမ္ဘာနိုင်ငံမှာအမျိုးသမီးနိုင်ငံရေးကောင်းဆောင်နေတဲ့ဒီထက်ပိုပြီးတော့မှလက်တွဲပြီးတော့မြန်မာပြည်ဒီမိုကရေစီရေးကြိုးပမ်းမှုနဲ့အခုနောက်အဖော်ရဲ့လုပ်ရက်တွေမတရားအကြမ်းဖက်မှုတွေကိုရပ်တန့်သွားအောင်ကြိုးပမ်းပေးနိုင်တယ်လို့ကျွန်မယုံကြည်ပါတယ်ရှင့်
သမရကတော်လော်ရာ ဘုရှ်အနေနဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးတမကအီရန်မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိရေးအာဖဂန်နစ္စတန်မှာလည်းတာလီဘန်တို့လက်အောက်တစ်ကိုခံခဲ့ရတဲ့မြို့သားများတန်းတူအခွင့်အရေးတွေ Vital Voices ဆိုတဲ့အရေးပါတဲ့အသံများလူအများကြားစီဖို့လှုပ်ရှားမှုကိုလေဥဆောင်ခဲ့တာတွေ့ရပါကြောင်းကြင်ပြရင်ဒီသတင်းပတ်ရဲ့မြို့သားများခန္ဓာကိုညှိကုံချုပ်အပ်ပါလိမ့်ရှင်